ကိုဗစ် -19 ကူးစက်သူဥယေတောင်ကိုရီးယားမှာများလာနေပေမဲ့မြန်မာလူသားတွေကိုတော့အခုချိန်ထိရောဂါကူးစက်မှုမရှိသေးပဲဒီလူသားတွေရဲ့မိသားစုဝင်တွေအနေနဲ့လည်းစိုးရိမ်မှုမလွန်ကဲဖို့မြန်မာတန်ရုံတာဝန်ရှိသူကပြောထားပါတယ်ရောဂါကာကွယ်ရေးနည်းလမ်းတွေကိုစက်ရုံအလုပ်ရုံတွေမှာလည်းဆောင်ရွက်ပေးနေတယ်လို့မြန်မာအလုပ်သမားတွေကပြောပါတယ်တောင်ကိုရီးယားမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေရဲ့လက်တလောအခြေအနေတွေကိုတော့ VOA သတင်းတောက်စုစုကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
COVID-19 ကိုရိုနာရောဂါပိုးကူးစက်မှုဟာတရုတ်နိုင်ငံပြည်ရင်တောင်ကိုရီးယားနိုင်ငံမှာဒုတိယအများဆုံးကူးစက်ခံနေရတာပါမြန်မာနိုင်ငံသား4000ကျော်နေထိုင်နေတဲ့တောင်ကိုရီးယားမှာအလုပ်သမားဗီဇာနဲ့ရောက်ရှိနေထိုင်သူကတော့ 35,500 ကျော်ရှိပါတယ်အခုချိန်ထိမြန်မာလူသားတဦးတယောက်ကိုမှရောဂါပိုးကူးစက်တာမရှိသေးပဲအခုအညီလိုလာရင်မြန်မာတန်ရုံးကိုအချိန်မီဆက်သွယ်ဖို့စိုးမျိုးအခြေဆိုင်မြန်မာတန်ရုံးကအလုပ်သမားတန်အရာရှိဦးစေရတင်ဝင်းထင်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီမှာရှိတဲ့လုပ်သားတွေအနေနဲ့ကတော့ခုချိန်ထိပေါ့နော်ယောဂကုသမှုမခံရသေးပါဘူးနောက်ခံမိသားစုတွေအနေနဲ့လည်းအရင်တွေ့မှုမလွန်ကဲဖို့ရအတွက်ကျွန်တော်အနေနဲ့မှာကျင်ပါတယ်အကြောင်းကိစ္စရှိလို့မလို့လိုတဲ့အကူအညီရှိလို့ရှိရင်လည်းကျွန်တော်တို့တန်ရုံးကိုဆက်သွယ်ပါမိသားစုဝင်တွေကလည်းဆက်သွယ်ပြီးနေနိုင်တယ်လို့ပြောလို့သမားတွေကတော့အခုချိန်မှာလည်းအချိန်မီကျွန်တော်တို့ပုံမှန်တိုင်းပဲအများအားဆက်သွယ်ပြီးတော့ကျွန်တော်လည်းတရင်ရည်စားမှုတွေရှိပါတယ်
တောင်ကိုရီးယားမှာအခုလက်ရှိနေထိုင်နေတဲ့မြန်မာလူသားအများစုဟာ MOU နှစ်နိုင်ငံသဘောတူညီချက်နဲ့လာရောက်လုပ်ကိုင်နေကြသူတွေပါအခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုတက်နေတဲ့အချိန်မှာစိုးရိမ်မှုရှိကြပေမဲ့မြန်မာနိုင်ငံကိုပြန်လာခြင်းရင်းအလုပ်ရှင်စီကတရားဝင်ခွင့်ရက်ကိုယူရမှာဖြစ်လို့ဒီလိုအခြေအနေတွေကိုမြန်မာတန်ရုံးအနေနဲ့ကူညီပေးနေတယ်လို့လဲဆိုပါတယ်ဒီရပိုင်းထဲမှာအလုပ်ရှင်ကပေးတဲ့တရားဝင်ခွင့်ရနဲ့ပြန်တဲ့သူတွေရှိပေမဲ့အများစုကစာချုပ်သက်တမ်းပြည့်လို့ပြန်သူတွေဖြစ်တယ်လို့ဦးစေရတင်ဝင်းထင်ကပြောပါတယ်
။ကိုရိုနာကြောင့်မို့လို့သူရဲ့ဘူလုံခဲ့ပြီးတော့ပြန်တဲ့ခါမျိုးကတော့တော်တော်လေးနေတော့နေပါတယ်။ပြန်တယ်ဆိုရင်တော့မှဒီတချို့သွေးတဲ့လူတွေကလုံဝဟိုလုံဝဟိုဆုံးပြီးတော့ပြန်သွားတာမျိုးမဟုတ်ကန်းတဲ့သတိပြရနေပြီးတော့ခွင့်နဲ့တရားဝင်ပြန်သွားကြတဲ့လူတွေပေါ့နော်။အဲ့ဒါမျိုးတွေကတော့ဒီမှာလောက်ရှိတယ်။ပြန်လာတော့စာချုပ်သက်တမ်းပြည့်လို့ပြန်တဲ့လူတွေများပါတယ်။ဒါကိုလည်းဆောပြန်ကြတဲ့လူတွေရှိတယ်။ပုံမှန်တိုင်းပဲသက်တမ်းအကုန်လုံးပြန်လာရှိတယ်။
တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုနောက်ဆုံးအဆင့်၄ဖြစ်တဲ့စိုးရင်အဆင့်ကိုသတ်မှတ်ထားပြီးတချို့ဆက်ယုံအလုပ်ယုံတွေကိုလည်းပိတ်ထားပါဗျ။ပုံမှန်လည်ပတ်နေတဲ့ဆက်ယုံတွေမှာတော့အလုပ်သမားတွေကိုယောဂါကာကွယ်ရေးအတွက်စီစဉ်ပေးထားတယ်လို့ကားပါကင်ဆောက်လုပ်ရေးလုပ်ငန်းခွင်မှာလုပ်ကိုင်နေတဲ့ကုံထုပ်လုပ်သားကိုဟိန်းထက်အောင်ကအခုလိုပြောပါဗျ။ဆက်ယ
ုံကတော့လုပ်ငန်းအကြီးအသေးတော်မူပြီးအသေးသမားတွေကတော့ထိတ်ကြတာပါနော်။ကျွန်တော်လက်ရှိလုပ်နေတဲ့ယောဂါကတော့လုပ်ငန်းနဲ့နဲ့ကြီးတော့ဒီတော့အရမ်းမပိတ်ဘူးကြာကျွန်တော်တို့ဒီမှာအခုဘာတွေပေးထားလဲဆိုတော့ N95 mask တွေပေးထားတယ်အဲဒီ mask 24 နာရီလုံးဆက်ရတယ်ကျွန်တော်သမီးစားတဲ့ပုံလေးချက်ချက်ရှိရတာပြီးတော့ကျွန်တော်တို့ hand care တွေပေးထားတယ်ကြာပြီးတော့ဒုံးနေတဲ့အဆင်အဆောင်လူမှာအနည်းရတော့တစ်ချိန်ကျွန်တော်တို့ပို့တစ်ခုလာပြန်ပြီးတယ်ကြာ
ကိုဟိန်းထက်အောင်နေထိုင်တဲ့ဒေါ်ချမ်းမှာတော့ကိုရိုနာရောဂါပိုးကူးစက်ခံရသူ9ယောက်အထိရှိသွားပါပြီယောဂကူးစက်သူအရေးအတွက်တိုးလာနေပေမဲ့လည်းတောင်ကိုရီးယားအစိုးရအနေနဲ့ဒီယောဂနဲ့ပတ်သက်လို့တိကျဆောင်ရွက်နေတယ်လို့လည်းသူကဆိုပါတယ်။ယောဂဖြစ်ပွားမှုဒီထက်ပိုများလာရင်မြန်မာပြည်ပြန်မဲ့သူတွေရှိပေမဲ့ငွေရေးချေးရေးကြောင့်စိုးရိမ်မှုတွေခြားတဲ့ကအလုံးဆက်လုံးနေရတဲ့အခြေအနေကိုလည်းသူကစပြောပါတယ်
။တိုင်းများလာရင်တော့မြန်မာပြည်ပြန်မဲ့ဆိုတိုင်းမများလို့ဆိုရင်တော့မြန်မာပြည်မပြောင်းဆိုအဲ့လိုမျိုးဒါလည်းဆိုတော့ဒီနိုင်ငံမှာဝင်ငွေကတော့တော့လုံးတလောက်ရနေတာဆိုတော့ဒီကတော့ဝေးချေးကြောင့်တိုင်းမိသားစုတွေကတောင်းပန်ပါရှိနေဆိုတော့လေ
တောင်ကိုရီးယားမှာလူပေါင်း 1,866 ယောက်အထိကူးစက်ခံခဲ့ရပြီးသေဆုံးသူကတော့ 73 ဦးအထိရှိသွားပါပြီ။ဒါဟာကိုရိုနာရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်ရင်ဒုတိယအများဆုံးမှာရှိနေတာပါ။မြန်မာလူမျိုးအများဆုံးနေထိုင်တဲ့ဘူဖြောင်းမှာတော့အသွားအလာနဲ့ပါသွားတယ်လို့စားတောက်ဆိုင်တွေလည်းအယောင်ပါသွားတယ်လို့ဘူဖြောင်းမှာစားတောက်ဆိုင်ဖွင့်ထားတဲ့ကိုဟန်ဆွေဦးက VOA ကိုပြောပါတယ်
။ 90 ဆိုင်နေပါရောရောင်းပါသွားတော့ရောင်းမှမလာကြတော့ရောဂါအခြေအနေကြောင့်အပြင်နဲ့လူတွေပါထွက်တာပါရောနေသွားတယ်။ကိုရီးယားဆိုကတော့ဒီစက်မိုက်အခြေအနေကတော့သူအပြင်သွားရင် mask တက်ဖို့လက်ဆေးကိုအဓိကအားရပဲအနေနဲ့တရင်ပို့ဖို့ပေးနေတယ်ပေါ့ပုံနေရတယ်။ဒီဘူဖြောင်းမြန်မာရောက်ကတော့တော်တော်ကိုမလာတော့တာမြန်မာတွေတော်တော်ကြောက်ပြီးတော့မထွက်ကြတော့
တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း49နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ February 28ရက်စရင်အရလူပေါင်း 12,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ905ယောက်နဲ့သေဆုံးသူ4ဦးရဲ့စာရင်းကိုပါထည့်သွင်းထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 2,800 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။